ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြောင်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ Fox and Friends သတင်းဌာနနဲ့သမ္မတထရမ့်မနေ့တောက်ကြာနေ့မှာတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အတွက်ကုန်သွယ်ရေးသဘောတူညီမှုရဖို့အရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုကိုထောက်ခံတဲ့အရေးကိစ္စနဲ့အကြဝေခွဲရခဲ့တဲ့အနေအထားကိုရောက်နေတာကိုသမ္မတထရမ့်ပြောဆိုချက်တွေမှာတွေ့ရပါလိမ့်။သူ့အနေနဲ့ဟောင်ကောင်ကျွန်းရဲ့လူ့အခွင့်အရေးအတွက်ရပ်တည်ရမှာဖြစ်တယ်လို့သမ္မတရှီကျင်းပင်ကလည်းသူ့ရဲ့မိတ်ဆွေဖြစ်တဲ့အတွက်သူ့ဖက်ကလည်းရပ်တည်ရလိမ့်မယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကျင်းပနေတဲ့အတွက်သဘောတူညီမှုတော့ရခဲ့မယ်ဆိုရင်တော့တမိုင်းမှာအကြီးဆုံးကုန်သွယ်မှုကြီးဖြစ်လာလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။အမေရိကန်လွှတ်တော်ကအခုပြတ်တန်းလိုက်တဲ့ဥပဒေမူကြမှာတော့အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေဆက်ပြီးရနေဖို့ဟောင်ကောင်အနေနဲ့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိဖို့ပါဝင်ပါတယ်။ဒါအပြင်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်တဲ့တရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေအပေါ်အမေရိကန်တန်ခတ်အရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကြီးတစ်ခုရဖို့အတားအဆီးဖြစ်လာနိုင်ခြင်းရှိတယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်နေကြပါတယ်။